အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့လေတပ်ဘူးအတွက်စီရေးလေးချင်းမှုကြီးကိုဒီနေ့တနင်္လာနေ့မှာစတင်လိုက်ပါတယ်။မဲကြချင်းကြမြင့်မဲ့နှစ်စဉ်ကျင်းပနေကြ Vigilant AC စီရေးလေးချင်းမှုကအရင်ကနိုင်ငံဘူးအတွက်စီရေးလေးချင်းမှုတွေရဲ့အကြီးအမားဆုံးစီရေးလေးချင်းမှုကြီးဖြစ်ပါတယ်။စစ်လေရင်130ကျော်အမေရိကန်တပ်ဖွဲ့ဝင်12,000နဲ့အတူတောင်ကိုရီးယားတပ်ဖွဲ့တွေရဲ့ဘူးအတွက်စီရေးလေးချင်းမှုကြီးဖြစ်ပါတယ်။နောက်ကိုရီးယားဘက်ကတိုက်ချင်းမြစ်ဒုံးကျည်ကိုအောင်မြင်မြင်ဆန်းသက်ခဲ့ပြီးနျူကလ িয়ার လက်နက်နိုင်ငံအဖြစ်ကြီးညာခဲ့ပြီးတဲ့နောက်သတင်းတပတ်မပြည့်မီမှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဗုဒ္ဓဆေးလက်ကျင်မှုထွက်ပေါ်လာတာပါ။နောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ပြစ်မှတ်တွေကိုပုံစံတူပြုလုပ်ဖန်တီးပြီးတော့လေ့ကျင့်တိုက်ခိုက်မှုလည်းပါဝင်မယ်လို့တောင်ကိုရီးယားလေတပ်ကပြောပါတယ်။နောက်ကိုရီးယားကပြီးခဲ့တဲ့သတင်းဘက်ကဟွာဆောင်15ဒုံးကျည်ကိုဆန်းသက်ခဲ့တာဆိုရင်ကင်ဂျွန်အစိုးရရဲ့တိုက်ချင်းမြစ်ဒုံးကျည်အစီအစဉ်ကအရင်ကအများယူဆယုံကြည်ထားတာထက်ပိုပြီးတော့အဆင့်မြင့်နေပြီးတော့မိဂန်ပြည်တော်စုအထိရောက်အောင်ပြည်နိုင်စွမ်းကိုပြသနေတာဖြစ်ပါတယ်။ဒုံးကျည်မှာနျူကလ িয়ার လက်နက်တပ်ဆင်နိုင်ပြီလို့လည်းမြောက်ကိုရီးယားဘက်ကပြောပါတယ်။တောင်ကိုရီးယားဘက်ကတော့ဒီပြောဆိုချက်ကိုယုံကြည်ချက်မရှိပါဘူး။မြောက်ကိုရီးယားနျူကလ িয়ার အရေးကိုနိုင်ငံကအတိုင်းဝိုင်းနဲ့ပူးပေါင်းပြီးငြင်းငြမ်းစွာဖြေရှင်းဖို့တောင်ကိုရီးယားဘက်ကကြိုးစားနေတယ်လို့လည်းတောင်ကိုရီးယားနိုင်ငံပေါင်းစည်းဝင်ကြီးဌာနပြောခွင့်ရကဒီနေ့မှပြောဆိုလိုက်ပါတယ်ခင်ဗျာ။